Ukraine အစီအပိုင်း Luhansk ဒေသမှာတနင်္လာနေ့က Russia တပ်တွေဘုံကျဲတိုက်ခိုက်မှုကြောင့် Belohorivka မှာရှိတဲ့လူအယောက်90လောက်ခုလုံးနေတဲ့စာတင်ကျောင်းတစ်ကျောင်းဟာမြေပြင်ပေါ်မှာပြားပြားဝက်ပျက်စီးသွားပြီးအဲ့ဒီထဲက30လောက်ကိုပဲကယ်တင်နိုင်ခဲ့တယ်လို့ Luhansk အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီနေ့တက်မှာသတင်းပန်နဲ့ချီးပြီး Russia နဲ့ Ukraine တပ်တွေပြင်းပြင်းထန်ထန်တိုက်ခိုက်နေကြတာဖြစ်ပြီးကျန်60လောက်ကတော့အပျက်စီးပုံတွေအောက်မှာရှိနေပြီးအခုအချိန်ဆိုအသက်ရှင်ကျန်ဖို့မလွယ်လောက်ဘူးလို့လည်းအုတ်ချုပ်ရမှုစာရေးဟေဒီက Telegram လူမှုကွန်ရက်တာနဲ့ပြောပါတယ်။ဒါအပြင်အနာက Private Lab မျိုးကလေးမှာလည်းအသက်10နှစ်ဝန်းကျင်ကလေးနှစ်ဦးချီချီမှတည်ဆုံးရတယ်လို့ပြောပါတယ်။ဒုတိယကမ္ဘာစစ်ပြီးနာဇီဂျာမနီကိုအောင်းနိုင်တဲ့အထိမ့်မှတ်ဖြစ်တဲ့ VD မတိုင်ခင်မှာရုရှားကသူ့ရဲ့ Ukraine အစီပိုင်းထိုးစစ်အောင်မြင်မှုရှိကြောင်းပြသဖို့အတွက် Donbas ဒေသမှာပြင်းပြင်းထန်ထန်တိုက်ခိုက်နေတာဖြစ်ပါတယ်။အချိန်ငယ်မှာပဲကနေဒါဝန်ကြီးချုပ် Justin Trudeau က Kiev ကိုမကြေညာဘဲတွားရောက်ပြီး Ukraine သမ္မတ Volodymyr Zelensky နဲ့တွေ့ဆုံခဲ့တယ်လို့အဲဒီမှာကနေဒါတန်ယုံကိုပြန်ပြီးဖွင့်ပေးကြတာပါအမေရိကန်အစိုးရကလည်း Kiev မှာတန်ယုံပြန်ပြီးဖွင့်ဖို့လုပ်နေတာဖြစ်ပြီးယာယီတမ်မကြီး Christina Chauvin အပါအဝင်အမေရိကန်ထိပ်သီးတန်အရာရှိတွေလည်း Kiev ကိုပြန်သွားနေကြပြီဖြစ်ပါတယ် Russia အစိုးရက Kiev ကိုတိုက်ပတ်ပြီးယူကရိန်းအစိုးရကိုဖြုတ်ချဖို့အတွက်လုပ်တာမအောင်မြင်တဲ့နောက်ယူကရိန်းနိုင်ငံတစ်လောမစ္စိုင်းတုံးတွေနဲ့ဆက်လက်တိုက်ခိုက်ရင်းဒုံးဘတ်ဒေတာကိုအခုသတင်းပတ်တွေအတွင်းမှာပဲဥတီထိုးစစ်ဆင်နေတာဖြစ်ပါတယ်။